ကျေးဇူးတော်ရှင်ဆရာတော်ရှင်သူမြတ်ကြီးဗျာ။ယနေ့ညသာသနာတော်နှစ်2565နှစ်ခေါ်ဇာတက္ကရ1383ခုနှစ်တပူရဲလာပြည့်ကျော်14ရက်ခရစ်နှစ်2022ခုနှစ်မတ်လ1ရက်အင်္ဂါနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောကွယ်လွန်သူကျေးဇူးရှင်ဖခင်ကြီးဦးစိန်ဝင်81နှစ်အားယေຊု၏မိခင်ကြီးတော်မြတ်မြတ်သိမ့်အားအမှုထားလျက်ဦးအောင်ခိုင်ချိုဒေါက်တာအေးမြတ်မြတ်တာမောင်ညာလင်းချိုသမီးမမျက်သွဲချိုစင်ကပူမိသားစုကွယ်လွန်သူခင်ပွန်းဦးကျော်တွန်းတာဦးကျော်ညော့ဦးကျော်ဆူအားယေຊု၏ဒေါ်ကျင်ဆွေတာသမီးမေမိသားစုဦးကြည်လွင်ဒေါ်တီတီဆန်းတာအောင်မျိုးခန့်ညံမင်းခန့်ပြည့်စုံခန့်သမီးမကြည်လင်းတန်မိသားစုကွယ်လွန်သူဖခင်ကြီးဦးထွန်းရွှေအားယေຊု၏ဦးကျော်စွာမြေဒေါ်လက်လက်မျိုးဆွဲမွေးမြူရေးအစာဆိုင်မိသားစုလဲကူမျိုးတို့မှစုပေါင်းဆင်းရဲကျင်းပပြုလုပ်အပ်သောအွန်လိုင်းဓမ္မတွင်ဆက်လျင်၍ကျေးဇူးတော်ရှင်ပါမောက်ခတ်ချုပ်ဆရာတော်ဘုရားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဘုရားကြီးတော်ခြေတော်ဆုံးဦးဟား၍ယိုသေးစွာရှောက်တာအပ်ပါသည်ဘုရား
သာသနာတော်နှစ်2565နှစ်ခေါ်ဇာတက္ကရ1383ခုနှစ်ဒုရလာပြည့်ကျော်14ရက်2022ခုနှစ်မတ်လ1ရက်အင်္ဂါနေ့၌အွန်လိုင်းမှဟောကြားအပ်တော်သံတရားနှင့်နိဗ္ဗာန်အပိုင်း17တရားဒေသနာတော်အန္တရာနဲ့နိဗ္ဗာန်ဆိုတာဆက်ကျင်မဲ့ပဲအန္တရာဆိုတာခန္ဓာရဏတတွေ့ရဲ့စဉ်သက်ပြတ်ဖြစ်နေတာဟုတ်အန္တရာနိဗ္ဗာန်ဆိုတာကျတော့ခန္ဓာရဏတတအဖြစ်ရက်သွားတာမဖြစ်တော့တာအဲ့ဒီလိုမျိုးဆောင်းတယ်ပေါ့နော်။ဟောခန္ဓာရဏတ္တတိဘာကြောင့်ဖြစ်နေသလဲဆိုရင်ဆိုင်ရဆိုင်ရအကြောင်းနေကြောင်းဖြစ်တယ်။အဲ့ဒီဆိုင်ရဆိုင်ရအကြောင်းနေဆိုတာအတူတူပြောရင်တော့ကံနဲ့ကိလေသာပဲ။ကံနဲ့ကိလေသာဒီအကြောင်းတစ်ခုတည်းကနေပြီးတော့ကိလေသာကိုဖယ်လိုက်တာနဲ့ကံတွေကအကျိုးပေးလို့မရတော့ဘူး။ကိလေသာကိုမဲ့နဲ့ဖယ်လိုက်တယ်။မဲ့နဲ့ဖယ်လိုက်လို့ရှိရင်ကံတွေကအကျိုးပေးလို့မရဘူး။အဲ့ဒီကြာရင်ကိလေသာဝတ်ကုန်သွားတာနဲ့ကမ္မဝတ်လည်းကုန်သွားတယ်။ကိလေသာဝတ်ကမ္မဝတ်ဒီနှစ်ခုအကြောင်းနှစ်ခုမရှိတာနဲ့တပြိုင်နက်ဝိပါကဝလို့ဆိုရဲတန်တရားကြီးကလည်းပြတ်သွားတယ်သူတို့ဆိုလိုတာပေါ့နော်ဒါဗုဒ္ဓဘာသာရဲ့တန်တရားဆိုတာနိဗ္ဗာန်ဆိုတာသူ့အတူအလကားရလာတဲ့ဟာမဟုတ်ဘူးလူတိုင်းလည်းရနိုင်တယ်ရမဟုတ်ဘူးကျိုးစားအထုတ်နိုင်မှလမ်းစဉ်နဲ့လှုပ်ထုံအပြည့်ဝရှိတာဖြစ်လို့အဲ့ဒါမှစိတ်ဝင်စားစရာကောင်းတယ်ပေါ့ရှားတာမရတာပါထားလမ်းစဉ်နဲ့လှုပ်ထုံးမှုတိတိကျကျဖော်ပြထားတာဆိုတော့စိတ်ဝင်စားစရာလွန်ကောင်းတယ်။အကြောင်းအရာတစ်ခုဟာဆိုပါစို့နိဗ္ဗာန်အကြောင်းပြောတော့ပြောတယ်။နိဗ္ဗာန်ကိုဘယ်လိုရမှာလဲဆိုတာကျတော့အတိအကျမပြောနဲ့။ဒီမှာတော့နိဗ္ဗာန်ဆိုတာရှိတယ်နိဗ္ဗာန်ကိုဘယ်လိုရောက်အောင်လုပ်ရမလဲဆိုတာကိုတိတိကျကျဖော်ထုတ်ထားတာဖြစ်တယ်။အကြောင်းနဲ့အကျိုးနိဗ္ဗာန်ရောက်ဖို့အတွက်ဘာတွေလုပ်ရမလဲဆိုတာဘုရားဘာသာမှာအတိအလင်းဖော်ပြတာ။အဲ့ဒါကစိတ်ဝင်စားစရာအကောင်းဆုံး။လောကမှာလုံရင်ဖြစ်တဲ့အရာရှိတယ်လို့လုံရင်မဖြစ်တဲ့အရာလည်းရှိတယ်။လမ်းကြောင်းမှန်ကန်လို့ရှိရင်လုံရင်ဖြစ်တာမလုံးလို့မဖြစ်တဲ့သူကမရှိဘူးလို့ညင်းလို့မရဘူးဒီဟာသူလမ်းကြောင်းနဲ့သူသွားထားတာဆိုတော့အယံမဲ့နိဗ္ဗာန်ဆိုတာကောင်းကင်ဘုံမော့ကြည့်ပြီးတော့နိဗ္ဗာန်ဆိုတာကောင်းကင်ဘုံလို့ပြောလို့မရ အဲ့တော့လောကမှာယသဗျာဘောရမယသဗျာမပွင့်ခင်တုန်းကပရမင်းလို့ခေါ်တဲ့ပုံနာတွေကသူတို့မှလည်းနိဗ္ဗာန်ရှိတယ်သူတို့ရဲ့လမ်းဆုံးပန်းတိုင်နိဋ္ဌာနလို့လည်းခေါ်တယ်မောက္ခလို့လည်းခေါ်တယ်သူတို့ပြည့်စုံမှုဆိုတာဘာသာတိုင်းမှာလိုပဲရှိကြတယ်သူတို့မှလည်းပဲကျင့်စဉ်တွေရှိတယ်လမ်းဆုံးပန်းတိုင်ဥတ္တိကျရှိတယ်ပြမနာရိရဲ့လမ်းဆုံးပန်းတိုင်ကဘာအရုံးဆိုရင်ပြမဘုံပဲဖြစ်တယ်ပြမဘုံဟာသူတို့ရဲ့လမ်းဆုံးပန်းတိုင်အဲ့ဒီပြမဘုံကိုရည်ညွှန်းပြီးတော့ကောင်းကင်ဘုံကောင်းကင်ဘုံနဲ့နောက်ပိုင်းကျတော့ပြောလာတဲ့သဘောရှိတယ်လောကကြီးကိုဖန်ဆင်းတာလဲကောင်းကင်ဘုံအပြမကြီးကိုပဲလောကကြီးကိုဖန်ဆင်းသူပြမကိုပဲခေါ်လို့ခေါ်လာတာပဲဖြစ်တယ်အဲ့လိုဖန်ဆင်းနေဆိုတဲ့ဝါရဟာရှေးကြဆုံးဝါရတစ်ခုပါအဲ့တော့သူတို့ရဲ့နိဗ္ဗာန်ကဘယ်ဟာတော့လို့ဆိုရင်ပြမဘုံပဲဖြစ်တယ်ဆိုလိုတာကမြမကြီးကဖန်ဆင်းလိုက်လို့တရဝရီကပေါ်လာခဲ့ပြီတရဝရီကတန်တရားထဲမှာကံဒီရဲ့အနောင်ဖွဲ့နဲ့လဲပတ်ပြီးဒုက္ခမျိုးစုံခံရပြီးတဲ့နောက်မှာနောက်ဆုံးဖန်ဆင်းတဲ့ပြမကြီးနဲ့ပေါင်းပြန်ပြီးတော့ပူပေါင်းသွားလို့ရှိရင်ဒါလွမြောက်ခြင်းပဲလို့သူတို့ကယူဆတယ်။ပြန်မောင်းထုတ်တာလွမြောက်ခြင်းပဲ။သူတို့ကိုပြမကြီးကဖန်ဆင်းတယ်လို့သိတာဟာဝိဇ္ဇာဉာဏ်ပဲ။မသိဘူးဆိုရင်အဝိဇ္ဇာ။သူတို့ရဲ့ဝိဇ္ဇာအဝိဇ္ဇာကအဲ့ဒါလို့ခွဲတယ်။တော့ဘာသာရေးကဒီလိုပဲရှိကြတယ်ပေါ့နော်။အဲ့ဒီတည်းမဲ့ရသေတွေဆိုတာလေအိန္ဒိယနိုင်ငံမှာစัญญထုံတဲ့ရသေတွေမိပူဇော်ကြတယ်သူတို့ကလည်းပဲမိပူဇော်တဲ့အလုပ်ကအလကားလုပ်တာမဟုတ်သူတို့လည်းသူတို့နိဗ္ဗာန်အတွက်ရည်ဆူပြီးတော့လုပ်တာသူတို့နိဗ္ဗာန်ကဘာလို့ဆိုရင်အဘဒရာဘုံနဲ့ပြမဘုံပဲသူတို့လည်းဒါနဲ့မိပူဇော်လို့ရှိရင်ရောက်သလားမရောက်ဘူးလားဆိုတာကျင့်စဉ်တော့ရှိကောင်းရှိတော်လေအဲ့ဒါတွေရတော့ခုချိန်မှာမသိဘူးပေါ့နော်နောက်တစ်ခါချိန်ဝါရအိန္ဒိယနိုင်ငံမှာဂဏိတိအောင်ရှိသေးတဲ့ချိန်ဖုံးကြီးတွေဆိုအဲ့ဒီချိန်ဝါရကိုယုံကြည်တဲ့ပုဂ္ဂိုလ်တွေရဲ့နိဗ္ဗာန်ဆိုတာလည်းရှိတယ်သူတို့နိဗ္ဗာန်ကဘာရောဆိုရင်အနန္တမာနတလို့ခေါ်တယ်အသိဉာဏ်သက်ဖို့သူတို့ကနိဗ္ဗာန်လို့ယူဆတယ်။အနန္တပါဏတဆိုရဲအသိဉာဏ်သက်ဖို့ရောက်သွားလို့ရှိရင်သူတို့နိဗ္ဗာန်ရောက်တယ်လို့ယူဆတယ်။အဲ့လိုအသီးသီးကိုယ်နိဗ္ဗာန်နဲ့ကိုယ်ရှိနေကြတာပဲ။အဲ့တော့ဘုရားမသားတွေရဲ့နိဗ္ဗာန်ကတော့ခန္ဓာရဏဓာတ်တည်အကြောင်းကိုတတ်လိုက်လို့ကိလေသာနဲ့ကံဆိုတဲ့အကြောင်းကိုဖျက်ဆီးလိုက်လို့အကြောင်းတရားကင်းသွားလို့အကျိုးတရားမဖြစ်တော့တဲ့အပိစယအကြောင်းကင်းသွားတဲ့နိဗ္ဗာန်အနုပါဒဝိမောကအနုပါဒဆိုအစွဲလန်းနေလုံးဝကင်းသွားသည့်အတွက်ကြောင့်လွမြောက်သွားခြင်းဆိုတဲ့နိဗ္ဗာန်အဲ့ဒီနိဗ္ဗာန်ကဒါဘုရားဘာသာတွေမြတ်စွာဘုရားဟောတဲ့နိဗ္ဗာန်ပဲဖြစ်တယ်အဲ့တော့တန်တရာကထွက်ဖို့ရအတွက်လမ်းစဉ်နဲ့လှုပ်ထုံးလို့အတိတိကျကျဆိုးလာတော့အဲ့ဒီတိုင်ဒုရီရဲ့အသိဉာဏ်ကိုတဖြည်းဖြည်းတိုးတက်လာအောင်ကြိုးစားအထောက်ရပရမသောသမ္မာထန္တနသမ္မာဒိဋ္ဌိ သောမုတ်ဒိဋ္ဌိဝိသုဒ္ဓိဆိုတဲ့အမှန်မြင်မှုကစာဒိဋ္ဌိဝိသုဒ္ဓိကိုပဲသမ္မာတသနာလို့လဲခေါ်တယ်ယထာဘူတတသနာလို့လဲခေါ်တယ်အဲ့ဒီယထာဘူတတသနာဆိုတာသရဝါဆိုတာမရှိဘူးယုံနေတဲ့နာရှိတယ်ဆိုတဲ့အမြင်ပဲဖြစ်တယ်အဲ့ဒီအမြင်ကစရမှာနိဗ္ဗာန်လာရောက်မှုတက်ဖို့ရအတွက်အဲ့ဒီအမြင်မြင်လာပြီးတဲ့နောက်မှာ အဲ့ဒီရှိတဲ့ယုတ်တိနန္ဒိဟာဘာကြောင့်ဖြစ်တာလဲအကြောင်းပဲဖြစ်တာလားဆိုတော့မဟုတ်ဘူးယုတ်တိနန္ဒိဖြစ်ခြင်းရဲ့အကြောင်းကိုပါပြင်းလာပစ္စယပရိက္ခာလို့ခေါ်တယ်အဲ့ဒီနှစ်ခုပေါင်းလိုက်တဲ့အခါတိတိဝိသုဒ္ဓိနဲ့ကင်္ခာဝိတရဏဝိသုဒ္ဓိလို့ဆိုတယ်ဒီဝိသုဒ္ဓိနှစ်ပါးသုံးကိုညံနှစ်ပါးရှားရှိလာအဲ့ဒီကနေဆက်လက်ပြီးတော့ အကြောင်းနဲ့တော့မြင်ထားတဲ့ယုတ်တိနန္ဒီကိုပဲအမြဲတည်းရှုတော့ဆင်းရဲတည်းရှုတော့ကိုမပိုင်နဲ့ရှုတော့ဆိုတဲ့အိဋ္ဌဆာဒုက္ခအနတ္တရှုတော့သုံးခုနဲ့အချင်းချင်းဆင်းရဲသုံးသက်ပြီးတော့ကြည့်တဲ့သမသနာညာအချင်းချင်းသုံးသက်ကြည့်လိုက်တဲ့အခါကျတော့ဟုတ်တယ်ဖြစ်ပြီးပြတ်သွားတယ်ဆိုတာကိုတွေ့ရှိလာတဲ့ဥရိယပြညာ ဒီညာနေဖြစ်လာတာပဲဒါရွှေရွှေဒါလုံးလို့ရှိရင်ဖြစ်တဲ့ဟာတွေတကယ်လုံးကြည့်ရင်တကယ်လုံးတော့အဟုတ်ဖြစ်တဲ့လူတွေရဲ့ညာနေမှာအသိတွေဒီမှာဒီလိုရှင်းရှင်းကြီးပွင့်လင်းလာတယ်ပေါ့အဲ့ဒီကနေပြီးတော့အသိဉာဏ်မြင့်မားလာတဲ့အခါမှာဖြစ်တာကိုကြော်ပြီးအပြစ်ကိုပဲ အဲ့ဒီမြင်တဲ့သဘောဖြစ်လာတဲ့အခါကျတော့ပင်ကညာဆိုတာရတာတယ်။ဟုတ်။ဒါအသိဉာဏ်သွတ်သွားလို့ရှိရင်ဖြစ်တဲ့အဆင့်ကိုတောင်မှတတိပဋ္ဌာရောမှန်လဲမှန်နေအရင်တော့ဖြစ်တယ်ဆိုတာလေးကြည့်ပြီးပြတ်တယ်ဆိုတာလေးကဟိုအခိုက်တန့်အခိုက်တန့်လေးတွေဆိုပေမဲ့လို့ဒီဖြစ်တာကိုပိုးထင်ရှားပြီးတော့နေတယ်။ဖြစ်တာကပိုးပြီးတော့ထင်ရှားနေတယ်။ နောက်ပိုင်းရောက်လိုက်တဲ့အခါအသိဉာဏ်ကထက်မြက်လာတဲ့အခါမှာဖြစ်စွာလေးဟာအခိုက်အတန့်လေးပဲဖြစ်သည့်အတွက်ကြောင့်ဖြစ်တာနဲ့တပြိုင်နက်ပျောက်သွားတာတပြိုင်နက်လို့ဖြစ်လာတယ်။အင်တမလှင်မြန်တဲ့ဒါလှင်မြန်တာကသူကငိုရဲရလေလှင်မြန်မိသားပဲကို့အသိဉာဏ်ကနှေးနေတာ။နော်အသိဉာဏ်ကနှေးတာ။အသိဉာဏ်နှေးတယ်ဆိုတာစဉ်းစားကြည့်ပေါ့ တခုချင်းရေအတွက်ကြည့်ရင်အသိဉာဏ်နှေးမှန်သိတာစိတ်ရဲ့သိတာအသိဉာဏ်ရဲ့သိမှုကအလွန်နှေးတယ်အဲ့ဒါကိုတွက်လောက်အောင်လုပ်ပြရမယ်အသိဉာဏ်တွက်လောက်အောင်လုပ်ပြရဒီဖြစ်မှုပြမှုကအလွန်နှင်းမြန်တဲ့နှုံးနဲ့သွားနေတာကိုလိုက်ဖန်းတဲ့အသိဉာဏ်ကဒါအခုတရားလောက်မှတခုလောက်မိလိုက်တယ်နော်ဟိုကဖြစ်တာပြတ်တာ
အခုတရားလောက်ဖြစ်သွားမှကိုကတခုလောက်မိလိုက်တယ်အဲ့ဒါလောက်ထိအောင်အသိဉာဏ်ကနှေးကွေးနေသေးတယ်ပေါ့နောက်ပိုင်းအသိဉာဏ်မြန်လာတဲ့အခါကျတော့ကြီးလိုက်တာနဲ့ပြတ်သွားပြီကြီးလိုက်တာနဲ့ပြတ်သွားပြီအပြတ်နဲ့ပဲသွားဆုံးနေတာလေးကြီးပဲဖြစ်လာလင်းမြန်နဲ့နေတာဥပမာပဲထွက်လေးဝင်လေးလေးမှတ်လိုက်တယ်ထိတာလေးရဲ့တိတာလေးရဲ့ပေါ်လာတယ် နောက်ပိုင်းအသိဉာဏ်ထက်သွားတော့ခါကြတော့ထိလိုက်တာနဲ့သိတာလည်းပျောက်သွားတယ်ထိတာလည်းပျောက်သွားတယ်တပြိုင်နက်လို့ထိသိဟာပျောက်သွားတယ်ဆိုတော့သဘောပေါက်လာအာယုန်နဲ့စိတ်တွေးလိုက်တာနဲ့ပျောက်သွားပြီဒါဖြစ်နေပြီအတန်ထဲမှာနားထဲမှာအတန်ကြားလိုက်တာနဲ့ပျောက်သွားပြီဒါဖြစ်နေပြီအပိုင်းလိုက်ပိုင်းလိုက်ကအဲ့ဒါလို့ လင်းလင်းမြန်မြန်သိလာတဲ့အခါကျတော့ဒါပင်ကညာလို့ခေါ်တယ်အဲ့တော့ပင်ကညာကိုနေ့ကရှင်းပြပြီးပြီပင်ကောနာမအနိစ္စတယပရမဂေါတိဝိပဿနာရှုရာရဲ့အနိစ္စသဘောရဲ့ဒီပျက်စီးမှုကိုမြင်တာဟာအနိစ္စသဘောရဲ့
အထွတ်ထိပ်ကိုရောက်လာပျက်စီးတာကိုတွေ့ပြီဆိုအဲ့တော့အဲ့ဒီမှာနေမယ်ဝိပဿနာဉာဏ်ရဲ့ရှုခွက်ကကုံတလောင်းဖြစ်သွားတယ်ကုံသွားပြီလို့ပြောနိုင်တယ်နောက်ထပ်ရှုတာတွေကအမြင်တစ်မျိုးနဲ့ပေါ်လာတာလေးသာရှိတယ်ဖြစ်တာပြက်တာရှုတာမှာအဓိကအလေးစားဆိုတာဖြစ်လာတာနဲ့ပြက်လာတာကိုရှုတာကိုအဲ့ဒါကြောင့်ဖြစ်မှုပြက်မှုကိုရှုတဲ့အဆင့်ဟာပင်ကညာရောက်တဲ့အခါကျတော့လမ်းဆုံးသွားတယ်လမ်းဆုံးသွားတော့နောက်ဆက်လာတဲ့ဝိပဿနာဉာဏ်တွေကအခြေအနေတစ်ခုအရအဝဋ္ဌဉာဏ်လို့ခေါ်လို့ရမယ်အခိုက်အတန့်လေးတွေခိုက်တန့်လေးတွေအသည့်လေးတွေတစ်မျိုးစီပြောင်းသွားတဲ့သဘောလောက်ပဲလားခန္ဓာဖြစ်မှုပြက်မှုကတော့ခန္ဓာပင်ကညာမှာပဲလန်းဆုံးသွားတယ်။နော်အပြက်မြင်လိုက်တာနဲ့အမြဲဘူးဆိုတဲ့သဘောတရားကိုရှင်းရှင်းကြီးသိသွားပြီ။ဟုတ်ပြီ။အဲ့တော့ပင်ကညာရသွားပြီဆိုရင်ဘယ်နည်းပြောရတဲ့အကျိုးကျေးဇူးတွေလည်းရရှိလာတယ်။ပင်ကညာရင့်တအောင်ကြိုးစားအထောက်ကြရမှာဖြစ်တယ်။အပြက်တွေကြီးမြင်လာတယ်ဒါဟာဒီကဝိပဿနာတရားရဲ့အဓိကလုံနေရမယ်အချက်တွေပဲအဲဒီတော့ဒီပင်ကညာဆက်ပြီးတော့ဖြစ်လာလို့ရှိရင်အဆင့်ကဘယ်လိုတိုးလာဖြစ်တာပြက်တာကြည့်လို့မရအောင်ကုန်သွားပြီလေပြက်သွားတယ်ဆိုတော့လမ်းဆုံးသွားပြီအဲ့တော့ရှေ့မှာဘာဖြစ်လာတော့လို့ဆိုတော့ပင်ကလူပတ္တနာဘဝင်တတသင်္ခါရမဟာပယံဟုတ်တော်ဗထံတိတဲ့အပြက်ကိုရှုတဲ့ဉာဏ်ပေါ်လာတဲ့အခါမှာတဲ့အဲ့ဒီဉာဏ်ဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီဉာဏ်တုတ်တက်လောင်လို့လို့ရင့်တန်လာပြီဆိုလို့ရှိရင်သင်္ခါရမဟာပယံဟုတ်တော်ဗထံတိအဲ့ဒီရှုနေတဲ့ယုံ nant တရားတွေအရှုခံဖြစ်တဲ့ယုတ်တရား nant တရားတွေဟာကြောက်စရာအသွင်အားဖြင့်ဉာဏ်ထဲမှာထင်လာတယ်။ဒါအနိစ္စဒုက္ခအနတ္တကလွန်သွားပြီလေ။ဒါကြောက်စရာဆိုတာဒါအမြင်တစ်ခုဖြစ်လာတာ။စောစောကဖြစ်တာသိဖို့ကြိုးစားရတယ်၊ပြက်တာသိဖို့ကြိုးစားရတယ်။အဖြစ်ပြက်တွေကိုသိပြီဆိုတဲ့အခါကျတော့အသိဉာဏ်ပါတက်လာတော့ဆိုဒီလိုတလက်ဆက်စဉ်စဲမပြတ်ဖြစ်ပြက်နေတာဟာကြောက်စရာကြီးပါလားလို့သင်္ခါရတရားတွေကိုကြောက်စရာလို့မြင်လာတယ်ဥပမာမဲ့အသက်ရှင်နေတဲ့ပုဂ္ဂိုလ်ဘဝမှာဟိုသေခြင်းတဲ့ပုဂ္ဂိုလ်မပါဘူးသေခြင်းတဲ့ပုဂ္ဂိုလ်ကတောင်းဝါလဲခုံချရင်ချမှာပဲနော်တရားဝါလဲခုံချရင်ချတာပဲအသေးခြင်းတဲ့ပုဂ္ဂိုလ်မပါဘူးအသက်ရှင်ခြင်းတဲ့ပုဂ္ဂိုလ်ရဲ့အနေနဲ့စိတ်အောင်းနေတဲ့ခူကိုဒီထဲမှာစိတ်ရှိတယ်လို့သိလိုက်လို့ရှိရင်ကြားရစိတ်တွေခြင်းတွေရှိတယ်ဆိုတဲ့ခူဟာသူ့အတွက်မှကြောက်စရာကြီးလို့မြင်လာမွေးတွေရှိတယ်ဆိုတဲ့ခူအဲ့တဲ့ဝေယမှာသူကြောက်စရာကြီးလို့မြင်လာဘာလို့လို့ဆိုရင်အမြဲတမ်းပြည့်နေတဲ့သင်္ခါရတွေတွေ့လိုက်တဲ့အခါကျတော့ဒီသင်္ခါရတွေကကြောက်စရာကြီးပဲလို့မြင်လာ။အဲ့တော့မြင်လာတဲ့အခါမှာအတိတ်တုန်းကသင်္ခါရတွေဟာလဲချုပ်ခဲ့ပြီးအခုပစ္စုပန်ကာလမှာလည်းပဲချုပ်နေတော့မယ်။နောင်လဲချုပ်အောင်မှာပဲဆိုတော့သင်္ခါရတွေဟာဘယ်တော့မှမတည်ငြိမ်တာတွေအခုလုံးလုံးစင်လဲချုပ်နေတယ်အရင်ကလည်းချုပ်တာပဲနောက်လည်းချုပ်မှပဲဆိုတော့ချုပ်နေတာပျက်စီးနေတာတွေဓာရီကိုတွေးလိုက်တဲ့အခါကျတော့ကြောက်စရာကြီးပါလားဆိုတဲ့အတွေ့တစ်ခုအမြင်တစ်ခုဝင်လာတယ်ဒါကိုပဲဘယတုပ္ပထာနာဉာဏ်လို့ခေါ်တယ်အတုကောခေါ်တော့ဘယဉာဏ်ပေါ့ဘယတုပ္ပထာနာဆိုတာဘယတော်ဥပ္ပထာနာကျောင်းဆရာအနေအားဖြင့်အသိဉာဏ်နဲ့မှထင်လာတယ်လို့ပြောတာဖြစ်ပြနေတဲ့သင်္ခါရတရားတွေကိုကျောင်းဆရာလို့မြင်လာတာဒါ တပည့်ကြောက်เสียလို့မြင်လာတာဟာတကယ်ကြောက်တာလားကြောက်เสียလို့မြင်လာတာဘယညာဖြစ်လာလို့ရှိရင်တကယ်ရောကြောက်သွားတာလားလို့ဆိုမဟုတ်ဘူးကြောက်เสียလို့သိတာဆုံးဖြတ်တာကိုဆိုလို့တယ်ဘယညာဟာကြောက်သွားတာမဟုတ်ဘူးကြောက်တာမဟုတ်ကြောက်တယ်ဆိုတာကဒေါသဖြစ်တယ်နော်ကြောက်တယ်ဆိုတာဒေါသရဲ့အဓိပ္ပာယ်ပဲသူကကြောက်เสียအလို့မြင်တာကအသိဉာဏ်အဲကြောင့်ဘယညာဟာမကြောက်ဘူးကြောက်စိဖြစ်တာမဟုတ်ဘူးဘယညာနံနဘယတိဘယညာဆိုတာကြောက်တာမဟုတ်ဘူးတဲ့ကေဝလံသောကေဝလံဘာဣတပံတိတိရဏမတ္တမေဝဟောတိကြောက်เสียအလို့စိတ်ထဲမှာဆုံးဖြတ်တာဒါအရေးကြောက်เสียရကြီးပဲလို့ဖြစ်ဖြစ်မြင်တာနဲ့ကြောက်เสียလို့ဆိုတော့အသိဉာဏ်ဝင်လာတာကိုဆိုလိုတဲ့ပုံဘယညာဘယညာဖြစ်လာတယ်အဲ့တော့ဘလို့ဖြစ်လာတယ်လဲဘာနဲ့ပတ်သက်ပြီးဖြစ်လာတယ်လဲဆိုစမ်းသူရှုတာတော့အနိစ္စဒုက္ခအနတ္တဆိုတော့ဒီလက္ခဏာတွေနဲ့ပဲရှုနေမှာပဲသင်္ခါရတရားတွေကိုကြည့်တဲ့အခါအိဋ္ဆရှုတော့ငါပဲကြည့်မယ်ဒုက္ခရှုတော့ငါပဲကြည့်မယ်နတ္ထရှုတော့ငါပဲကြည့်မယ်ဒီရှုတော့ငါတော့ဝိပဿနာရဲ့ရှုတော့နေဆိုတော့ဒီတိုင်းပဲသွားမှာပဲသူကအဲ့တော့အိဋ္ဆဒုက္ခအနတ္တဆိုတဲ့လက္ခဏာကိုရှုရင်းကနေပြီးသင်္ခါရတရားတွေပေါ်မှာ60လို့မြင်လာတာပဲမှလဲလို့ဆိုအနိစ္စတောမနတိကရောတောနိမိတံဘယတောဥပ္ပထာတိဒီသင်္ခါရတရားတွေဟာဖြစ်ပြီးပြတ်သွားတယ်လို့အနိစ္စအနေနဲ့ရှုလို့ရှိရင်တဲ့သင်္ခါရအာယုနမိတ်သင်္ခါရပုံရိပ်တွေဟာကြောက်เสียရည်လို့မြင်လာတယ်သင်္ခါရပုံရိပ်ဆိုတာလူလို့ထင်လာတဲ့ပုံသဏ္ဍာန်လေးပေါ့ပစ္စည်းတွေပုံသဏ္ဍာန်လေးပေါ့ဒီသင်္ခါရတွေဆိုတာဟိုအမိနာမနဲ့ပြောမယ်ဆိုရင်တော့အများကြီးပေါ့အဲ့ဒီသင်္ခါရပုံရိပ်တွေလူပုံရိပ်ပဲဖြစ်ဖြစ်နတ်ပုံရိပ်ပဲဖြစ်ဖြစ်ဒီနမိတ်တွေအနေထားတွေသင်္ခန္ဓာသင်္ခါရရဲ့ပုံပန်းအနေထားတွေအလုံးဟာထင်မြင်အရာအလုံးဟာသင်္ခါရအလုံးဟာကြောက်เสียကြီးပဲလို့ဘာကြောင့်လို့ဆိုရင်အမြဲတမ်းဖြစ်ပြီးပြတ်သွားတာဖြစ်ပြီးပြတ်နေတဲ့ဟာဆိုရเสียမှမရှိတော့တာအဲဒါကြောင့်မို့လို့အနိစ္စလို့ရှုလို့ရှိရင်သင်္ခါရအာယုန်ဤပုံမှာကြောက်เสียလို့မြင်လာတယ်တဲ့တခါဒုက္ခလို့ရှုလို့ရှိရင်ပဝတ္တလို့ဆိုတဲ့ဆက်လက်ဖြစ်နေတာဟာဒုက္ခကြီးပဲလို့မြင်လာတယ်ခန္ဓာကနိမိတ်တပုံရိပ်တွေကိုမြင်တယ်အခုကပောတဆိုတာဆက်လက်ဖြစ်နေမှုဒုက္ခလို့ဘာလို့လို့ဆိုရင်ဒီသင်္ခါရတွေဆက်နေဖြစ်နေတာဟာဒုက္ခရောက်နေတာပဲလေခံစားနေရမယ့်ဟာတွေပဲသင်္ခါရတွေကိုယ်တဏ္ဍမှာဆက်ဖြစ်နေခြင်းဟာဒုက္ခလို့အဲ့ဒီဒုက္ခလို့ရှုတာဟာဆက်လက်ဖြစ်ပေါ်နေခြင်းဟာကြောက်เสียရလို့မဖြစ်ချင်တော့တာပေါ့နော်ဆက်လက်ဖြစ်နေခြင်းဟာကြောက်เสียရလို့မြင်လာတယ်တဲ့တခါအနတ္တလို့ရှုတဲ့ဟာကြတော့သင်္ခါရပုံရိပ်တွေရောဆက်လက်ဖြစ်ပေါ်မှုဆိုတဲ့ပောဒရောဒီနှစ်ခုစလုံးဟာကြောက်เสียရလို့မြင်လာတယ်စာလို့ပြောလိုက်တော့မှတ်ရမှာတော့အနိစ္စလို့နှလုံးသွင်းရင်သင်္ခါရနမိတ်ကိုကြောက်เสียရလို့မြင်တယ်ကြောက်เสียရလို့ထင်တယ်ဒုက္ခလို့ရှုမှတ်လို့ရှိရင်သင်္ခါရတရားတို့ရဲ့ဖြစ်မှုပဝတ္တကိုကြောက်เสียလို့မြင်လာတယ်။အနတ္တလို့ရှုမှတ်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီနိမိတ်တနဲ့ပဝတ္တနှမျိုးစလုံးကိုကြောက်เสียလို့မြင်လာတယ်။အဲ့တော့ရှုတာတော့အနိစ္စဒုက္ခအနတ္တလို့ပဲရှုတာ။ရှုလာတဲ့အခါဒီသင်္ခါရတရားတွေနဲ့ပတ်သက်ပြီးကြောက်เสียလို့မြင်လာတယ်။ဆိုလိုရင်းကတရားပဲ။အဲ့လိုမှကြောက်เสียလို့မြင်လာတယ်။အဲ့တော့ဒီကြောက်เสียလို့သိလာတဲ့ဟာသူက ဖယတုပ္ပထာနာဖယတုပ္ပထာနာကြောက်စရာအနေအားဖြင့်အသိဉာဏ်နဲ့မှပေါ်လာတယ်ဒါအခိုက်အတန့်တစ်ခုမှဖြစ်လာသင်္ကာရတရားတွေကိုကြောက်စရာလို့မြင်လာတာကိုဖင်ငါညာလို့ခေါ်တယ်ပေါ့အဲဖယညာလို့ခေါ်တယ်ဖယတုပ္ပညာအဲ့တော့ဝိပဿနာတွေကဖင်ငါညာမှာပဲဒီရှိမှတ်ပွားများမှုအခြေတဲတာကပြီးသွားပြီတော့ဒီဘက်ကျတော့အဆင့်လေးတွေတက်လာတာညာအစ်စ်ကလေးတွေဖြစ်လာအသင်္ကာရတရားတွေကိုကြောက်စရာလို့မြင်လာတာဒါအဆင့်တစ်ခုပဲအဲ့ဒီကြောက်စရာလို့မြင်လာတဲ့သင်္ခါရတရားတွေကိုပဲကြောက်စရာလို့မြင်တဲ့အသိပညာအသိပင်လည်းပညာအသိပင်လည်းအာဒီနဝညာနာလို့ခေါ်ပြနေတခါကြောက်စရာဆိုတဲ့အရာတစ်ခုဟာတကယ်အပြစ်အနာစာကြီးပဲဒုက္ခပေးမဲ့အရာကြီးပဲလို့အာရိနဝညာနဲ့တခါတဆင့်တက်လာတဲ့အခါကျတော့အဲ့လိုမြင်တာအဲ့တော့အာရိနဝညာဖယညာပြီးတဲ့အခါကျတော့အာရိနဝညာကိုပြောင်းလဲပြီးတော့ဖြစ်လာရှုမှတ်တဲ့ယောဂီပုဂ္ဂိုလ်မှာရှိမှတ်တဲ့ပုဂ္ဂိုလ်မှာပြန်ပြီးတော့အဲ့လိုဖြစ်လာတယ်။အာရိနဝဆိုတာအပြစ်အနာစာတွေဒုက္ခပေးမဲ့အရာတွေအာရိနံဒုက္ခဝါတိကနာတိတိအာရိနဝလို့ဆိုတယ်။ဒုက္ခပေးတဲ့အရာအနေနဲ့ရှုမြင်လာတယ်သူက။ဒီသင်္ခါရတရားတွေဟာဒုက္ခပေးတဲ့အနေနဲ့ရှုမြင်လာတယ်သူဆိုတော့အဲ့ဒီအာရိနဝဉာဏ်ဆိုတဲ့အသိဉာဏ်တစ်ခုအသိဉာဏ်နဲ့မှဘလို့ထင်းလာတော့ဆိုတော့ဘဝကြီးသုံးခုခါကာမဘဝပဲဖြစ်ဖြစ်ရူပဘဝပဲဖြစ်ဖြစ်အရူပဘဝပဲဖြစ်ဖြစ်ဘဝဆိုတာဟာမိကြီးတွင်ကြီးလိုပါလားမိခဲတွေရဲနေတဲ့မိခဲတွေထဲ့ထားတဲ့ဒီမိထောင်မရှိဘဲနဲ့ရဲနေတဲ့မိကြီးခဲတွေနဲ့အပြည့်ထဲ့ထားတဲ့တွင်းကြီးကိုကြည့်လိုက်မယ်ဆိုရင်အဲ့ဒါမှအဲ့ဒီတွင်းကြီးတွေကြားလိုက်ရင်တော့မသက်သာတော့ဘူးနော်ဘဝဟာအဲ့လိုမိကြီးခဲတွေနဲ့မိထောင်ကင်းတဲ့မိကြီးခဲတွေနဲ့ပြည့်နေတဲ့မိကြီးတွင်ကြီးတို့ပဲတို့စိတ်ထဲမှာထင်မြင်လာတယ်ပထဝီယာဘောတိဇောဝါယောလို့ဆိုတဲ့ဋ္ဌကြီးလေးပါအဲ့ဋ္ဌကြီးလေးပါကိုရသော်ဗျာအာတိဝိသောပမတ်တို့ခေါ်တဲ့အတိုင်းပဲဒါယောဂီပုဂ္ဂိုလ်မှာထင်လာတတ်တယ်ပေါ့လူရဲ့တဏ္ဍမှာလူဆိုတာရုပ်ဆိုတာတတိလေးပါးနဲ့တိဆောက်ထားတာကိုအတ္တကြီးလေးပါးကလည်းတစ်ခုနဲ့တစ်ခုသဘာဝချင်းကမတူဘူးသဘာဝချင်းကမတူကြဘူးအဲ့တော့မတူတော့တစ်ခုအကြိုက်ပြီးရင်နောက်တစ်ခုကမကြိုက်ဘူးဟောပထဝီအကြိုက်ဆိုရင်အာဘောကမကြိုက်ဘူးအာဘောကြိုက်တိဇောတို့ကမကြိုက်ဘူးဝါယောတို့ကမကြိုက်ဘူးကျန်တာတွေကမကြိုက်ဘူးဒီလိုပေါ့အဲ့တော့ဋ္ဌကြီးလေးပါးကသဘာဝချင်းကလည်းခြားနာနေကြတော့အာတိဝိသောဘုရားတုံးပါမြတ်စွာဘုရားဟောသလိုအစိတ်ပြင်းတဲ့ပွေကြီးလေးကောင်နဲ့တူတူနေရသလိုစိတ်ထဲမှာခံစားလာတိုင်းရင်စေးကဘိန်းတော်ဆရာတွေပေးကြည့်လိုက်ယောဂဖြစ်ဒါပထဝီပြက်တာတို့ဒါတေဇောပြက်တာတို့ဒါကပဲအဒုက္ခပေးတာ ਨੇ တိုင်းရင်စေးပါဆိုရင်ပထဝီအဘောတိဇောဝါယောဆိုတာ ਨੇ ပြောတယ်ဒီအဲ့တော့လူရဲ့ခန္ဓာကိုယ်မှာလည်းပဲတကယ်လဲတကြီးလေးပါရှိနေတာတခါတခါလူခန္ဓာကိုယ်ဆိုတာတောင့်တင်းနေတာရှိတယ်တခါတလေကျတော့ဟိုပူအပူလောင်တာလေပူတာမျိုးတွေရှိတယ် တခါတခါလေးကျတော့လေးတွေကဒုက္ခပေးတာရှိတယ်တခါတခါရေဓာတ်တွေများတာရှိတယ်လို့ပထဝီလွန်ခဲ့လိုက်အာဘောလွန်ခဲ့လိုက်တေဇောလွန်ခဲ့လိုက်ဝါယောလွန်ခဲ့လိုက်နဲ့ဆိုတော့သဘာဝတွေဟာတခုတခုကနေပြီးတော့ဓာတ်ကြီးလေးပါဟာမမြတ်တာပဲနဲ့တခုတခုကလွန်ခဲ့သွားပြီဆိုလို့ရှိရင်အနည်းရှိတာပေါ့အနည်းရှိတာပေါ့အဲ့တော့ကြောင့်မို့ဒီဓာတ်ကြီးလေးပါကိုအစိတ်ပြင်းတဲ့မွေကြီးလေးကဥပမာပေးထားတယ်အာတိဝိသောဘဝတော့မှာဆိုလို့ရှိရင်ဒီမွေကြီးလေးကောင်ကိုပြုစုခိုင်းထားတယ်လို့ပဲလူတယောက်ကိုမွေကြီးလေးကောင်ကကိုယ်နဲ့တူတူရှိနေတယ်ကိုယ့်ကိုပတ်ထားတယ်အဲ့ဒီမွေကြီးလေးကောင်လေးကောင်စလုံးစိတ်မဆိုးအောင်ထိန်းကြောင်းပြီးတော့လေးကောင်လုံးရဲ့အကြိုက်ကိုလိုက်ပြီးတော့ပြုစုရမယ်တကောင်ကောင်ကစိတ်ဆိုးလို့ဟုတ်လားစိတ်ဆိုးတယ်ဆိုတာဓာတ်ကြီးလေးပါဖောက်ပြန်တာကိုပြောတာတကောင်ကစိတ်ဆိုးလို့ကြိုက်လိုက်မဲ့ဆိုရင်အဲ့ဒီလူဟာသိမှသိချာအဲ့တော့မွေကြီးလေးကောင်နဲ့တူတူနေရတဲ့လူဟာဘယ်လောက်ကြောက်လိုက်မလဲဘယ်လောက်ကြောက်လိုက်မလဲပထဝီဓာတ်ပြည့်ရင်လည်းသိမှာပဲနောက်ပထဝီကကြိုက်ရင်လည်းသိမှာပဲအာဘောကကြိုက်လည်းသိမှာပဲတေဇောကကြိုက်ရင်လည်းသိမှာပဲဝါယောကိုင်းနေတယ်မှာအလုံးကစိတ်ပြင်းနေအဲ့တော့အတိဝိသပအတိဝိသပမှာတုတ်ကိုခေါ်ထားတဲ့အခါအဲ့တိုင်းပဲနော်ခိုးဘက်ကန်းကငြင်းချမ်းနေဆိုတဲ့နာမည်နဲ့အတိဝိသပမှာတုတ်ခေါ်ထားတာရှိတယ်နောက်တခြားဆရာတော်တွေလည်းခေါ်ထားကြပါတယ်အဲ့တော့အတိဝိသပမှာတုတ်မှာခိုးဘက်ကန်းကငြင်းချမ်းနေဆိုတာတီတီအရိနဝဉဏ်ဖြစ်ပုံမြတ်စွာဘုရားဟောတဲ့တုတ်ပဲအဲ့ဒီတုတ်ကနော်ဓာတ်ကြီးလေးပါးကိုမွေကြီးလေးကောင်လို့စိတ်ထဲမှာရှုမြင်ပြီးတော့ဒီဓာတ်ကြီးလေးပါးကိုမရအောင်ဓာတ်ကြီးလေးပါးဟာအပြည့်အနာစာလို့ရှုမြင်လာတာဒါအရိနဝဉဏ်လို့သူတို့ပြောတာထို့တူပဲအဲ့ဒီတုတ်တန်ထဲမှာပဲပါတယ်ခန္ဓာ၅ပါးဟာကိုယ်ဓာမိုးထားတဲ့တတ်မလို့ဓာနဲ့မိုးနေတဲ့လူနဲ့ဥပမာတူတယ်ဟုတ်တယ်ဗောအချိန်မြေးတတ်အချိန်မြေးသိနိုင်တယ်လူကလူရဲ့တဏ္ဍာမှာရှိတဲ့ယုတ်ဝိရဏသိညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးဟာအချိန်မြေးသိနိုင်တယ်သူများကတတ်တာမဟုတ်ဘူးသူတို့ကတတ်တာပဲခန္ဓာကပဲခန္ဓာကိုပြန်တတ်တာပဲရုပ်ဘောပြန်လဲသေးတာပဲအဲ့တော့ခန္ဓာကတခုပြတ်သွားလို့ရှင်ကျန်တဲ့ခန္ဓာတွေလည်းအကုန်ပြတ်တာရုပ်ခန္ဓာပြတ်ရင်လည်းနာမပြတ်သွားတယ်နာမပြတ်ရင်လည်းရုပ်ပါပြတ်သွားအဲ့တော့ခန္ဓာငါးပါးကိုဓာမိုးထားတဲ့ယန္တုလို့ယောဂီပုဂ္ဂိုလ်အနေနဲ့မြင်လာတယ်ကိုယ်ခန္ဓာကိုယ်ကြီးဟာငါ့ကိုတတ်မလို့ဒါနဲ့မို့ထားတဲ့လူလို့မြင်လာတယ်တဲ့နောက်ဣဇ္ဇတိကာယရဏ6ပါးဗာဟိတာယရဏ6ပါးဣဇ္ဇတိကာယရဏ6ပါးဆိုတာမျက်စိနာနာလယကာယကိုယ်တဏ္ဍမှာရှိတဲ့မျက်စိနာနာလယကာယအဲ့ဒါကြီးဟာသုံးညခါမှလူသူမရှိတဲ့ရွာပြည့်ကြီးနဲ့တူတယ်မျက်စိကလည်းလူသူမရှိတဲ့ရွာနားကလည်းလူသူမရှိတဲ့ရွာမျိုးဖြစ်တယ်။ဘာကြောင့်လူသူမရှိတာလဲဆိုတော့ခဏခဏဓမြကဝင်တိုက်နေတော့လူတွေကထွက်ပြေးကြပြီးတော့ရွာထဲမှာမနေရဲကြအောင်အဲ့တော့ဣဇ္ဇတိကာယရဏ6ပါးကလူသူမရှိတဲ့ရွာ။ဗာဟိတရဏ6ပါးကဓမြ6ယောက်။နော်။အဆင်းအယုံကနေပြီးတော့ရရှိတဲ့ပေါ်လာလိုက်။အတန်ကနားတဲ့ပေါ်လာလိုက်။အနံ့ကနှာခေါင်းနဲ့ပေါ်လာလိုက်။ လျာကအရသာနဲ့ပေါ်လာလိုက်အဲအရသာကလျာနဲ့ပေါ်လာလိုက်အထီးတွေ့အာယုန်တွေကခန္ဓာကိုယ်ထဲပေါ်လာလိုက်ကာယထဲမှာပေါ်လာလိုက်နောက်ကြံတွေ့အာယုန်တွေကမနာထဲမှာပေါ်လာလိုက်ဆိုအဲ့ဒီအာယုန်6ပါးဗာဟိရယနာ6ပါးကဓမ္မနဲ့တူတယ်ဘာကြောင့်ဓမ္မနဲ့တူတော့စေမျက်စိတဲ့အဆင့်အယုံပါလိုက်လို့ရှိရင်လည်းလူမပါရိဆုံးရှုံးသွားတော့ဆိုကုသတရားတွေဆုံးရှုံးသွားတယ်အဆင့်အယုံကိုကြည့်ပြီးတော့လောဘဖြစ်လိုက်ဒေါသဖြစ်လိုက်ဆိုတော့ဆုံးသွားပြန်ကိုမှရှိတဲ့ကောင်းတဲ့အနေအထားတွေပါသွားပြန်အတန်ကြပြီးလောဘဖြစ်လိုက်ဒေါသဖြစ်လိုက်ဆိုတော့ကုသနာမှာရှိတာကောင်းတဲ့ဟာတွေကုန်သွားပြန်ပြီကုသတွေနှာခေါင်းထဲမှာအနံ့ဝင်လာပြီးတော့အနန်းကိုအကြောင်းပြုပြီးတော့ကောင်းတဲ့စိတ်တွေလောဘတွေဒေါသတွေဖြစ်လိုက်တဲ့အခါကောင်းတဲ့စိတ်တွေကုသိုလ်စိတ်တွေကုန်သွားပြန်ပြီအဲ့တော့ဓမ္မကခဏခဏဝင်တိုက်နေသလိုဖြစ်နေနော်မျက်စိဆိုတဲ့ရွာကိုအစင်းဆိုတဲ့ဓမ္မကဝင်တိုက်တယ်လောဘတွေဖြစ်တယ်ဒေါသတွေဖြစ်တယ်သူတဏ္ဍမရှိတာတွေအဲ့ဒီဘက်ကနေပြီးတော့ကုန်သွားပြန်ပြီကုသိုလ်ဖြစ်ဖို့ခွင့်ရရအမတန်နေသွားအကုသိုလ်တွေဖြစ်တာအဲ့ဒီအကုသိုလ်ဖြစ်တာကိုပဲပစ္စည်းဆုံးရှုံးတယ်လို့ဆိုလိုတယ်ပေါ့အဲ့တော့အစဉ်တန်နာရတာအထီးတွေ့ကြံတွေ့အာယုံဆိုတဲ့ဓမ္မ6ယောက်ကဒီရွာ6ရွာကိုဝန်းဝင်ပြီးတော့ခဏခဏစီးသည့်အတွက်ကြောင့်ရွာတွေကလူတွေကမနေရကြလို့အပြင်းထွက်ပြေးကုန်ညာသူတို့တဏ္ဍမှာရှိတဲ့ဒီရွာမှာရှိတဲ့ယရနာပစ္စည်းတွေလည်းကုန်းကုန်တယ်ဒါကတင်စားပြီးတော့ပြောတာတကယ်ဆိုလို့ရှိရင်လူတွေမှာဒွါရ6ပောက်အာယုန်6ပောက်နေပြီးတော့ခိရိတာရီအရေဝင်ရောက်ပြီးတော့နှောက်ဆက်တက်လို့လူတွေရဲ့ယင်ထဲမှာရှိတဲ့စိတ်ကောင်းနှလုံးကောင်းတွေအဆုံးရှုံးသွားတယ်လို့ဒီလိုဆိုလိုတာပဲနော်လူဆိုလိုတာအဲ့ဒါကြောင့်မို့အာတိဝိသောပမသုံးမှာဣဇရိကရဏ6ပါးကိုရွာပြက်ကုန်ကြီးလူသူမနေတော့တဲ့လူသူစွန့်ခွာသွားတဲ့၃ညခါမှလူမရှိတော့တဲ့ရွာဗာဟိရရဏ6ပါးကရွာဖြစ်တဲ့ဓမ္မ6ရောင်တို့တို့တင်စားပြီးတော့ဟောထားတာအဲ့ဒီမှာလေအာတိဝိသောပမသုံးပါးအဲ့ဒါလို့ဟောထားဒါတကယ်ကြည့်မယ်ဆိုရင်အာတိနဝညာကိုယ်တဏ္ဍာမှာရှိနေတဲ့ယုတ်ဒီနန်ရဲ့အပြည့်အနာစာတွေအဲ့ဒါသူတို့ဖြစ်လို့ဘဝဟာပြည့်နေနော်ကိုယ့်ရဲ့ကောင်းစားရမယ့်ဘဝတွေကအကုန်ပြည့်ပြီတန်တရားတွေမှာဆင်းရဲတွေနစ်ကုန်ကြတယ်လို့သူဆိုလို့တယ်ပေါ့အဲ့ဒါအပြည့်တွေပဲပေါ့နော်ပရိယဘောဒိသောဝါယောဆိုတာမွေကြီးလေးကောင်းလို့ပဲစိတ်ပြင်းနေခန္ဓာ၅ပါးဟာလူသားသမားလို့ပဲဓာမိုးထားတဲ့လူသားသမားလို့ပဲအချိန်မီကိုယ်တတ်နိုင်တယ်ဓာမိုးထားတဲ့ဆိုရဲအချိန်မီတတ်လို့ရတယ်လေအချိန်မီကိုယ်တတ်မှာပဲဘယ်နည်းသေးပဲဘာညာပြောလို့မရအောင်တော့ငါအသက်ငယ်သေးတယ်မသေးဘူးလည်းပြောလို့မရအောင်တော့ तू ကသူတတ်ချင်တဲ့အချိန်တတ်လိုက်တာပဲလေသူမှသူများကိုတတ်ဖို့ရတယ်ကခုခေတ်ဆိုပို့ပေါ်တာပေါ့ကိုဘင်းနဲ့လည်းတတ်လို့ရတာပဲသူကမျိုးစုံပဲခန္ဓာ၅ပါးကိုဖြည့်ဆည်းတာတွေကအများကြီးဖြစ်နေယောဂဝေဒနာတွေကဒါသူ့လက်နဲ့တည်းပဲအဲ့တော့ဒီခန္ဓာ၅ပါးကြီးဟာသူ့ကိုသူဖြည့်ဆည်းတာဖြစ်တော့ကြောင့်သူတသမားပဲလို့တို့ယူဆတာပေါ့နော်အဲ့တော့သင်္ခါရတရားတွေအလုံးဟာတကယ်ကိုအပြစ်နာစာကြောက်เสียအပြစ်တိပေါ်များလာတဲ့နေရာကြီးပဲမွေတွင်ကြီးဟာအနေရများသလိုခဏငါးပါးဟာလည်းလွန်ကိုအနေရများတာပဲလို့အသက်ရှင်လို့တဲ့ပုဂ္ဂိုလ်တယောက်ဟာအခုလို့သင်္ခါရတရားတွေအပေါ်မှာအပြစ်တွေကိုမြင်လာတယ်ပေါ့ပင်ကဉာဏ်နဲ့သင်္ခါရတရားတွေကိုရှုမှတ်တဲ့အခါမှာကြောက်เสียလို့မြင်လာသလိုအပြစ်ဆိုတာလည်းတွေးမြင်လာတယ်လို့အဲ့တော့ကြောက်เสียလို့မြင်တာကအခိုက်အတန့်တစ်ခု အပြစ်လို့မြင်တာကညံတစ်ခုဖြစ်လာတယ်။ဒါတွေကအဝဋ္ဌညံလို့ပြောလို့ရတယ်။အဝဋ္ဌညံဆိုတာအခိုက်အတန့်ဖြစ်တဲ့ဟာတွေ။ရှုရင်မရင်ရှုရမှတ်တာတော့အနိစ္စဒုက္ခလက္ခဏာသုံးပါးပဲရှုတာ။ရှုတဲ့အခါမှာသင်္ခါရတရားတွေပေါ်မှာရှုမြင်သုံးသက်ပုံကပြောင်းလဲလာတယ်။ပရမအချိန်ကကြောက်စရာကြီးလို့မြင်တယ်နောက်တစ်ခါကျတော့အပြစ်အနာအစာကြီးတပ်ဖွဲ့မြင်လာတယ်သူဆိုလိုတယ်ပေါ့အပြစ်အနေနဲ့မြင်လာတယ်အဲကြောင့်မို့ရှုတဲ့အခါမှာဥပ္ပါဒောဘယံအနုပ္ပါဒောခေမံဘယ်လိုထိအောင်သူကအာရိနဝဉဏ်နဲ့စဉ်းစားလိုက်တဲ့အခါကျတော့ဒီဘဝတစ်ခုမှာဖြစ်လာတာဟာအနိယကြီးပဲလို့ကြောက်เสียအနိယကြီးပဲလို့မြင်လာတယ်။လူတိုင်းဟာဘဝတစ်ခုရလာတယ်။အဲ့ဒါရလာတာဟာဘေးကအနိယမျိုးစုံနဲ့ကြုံရတဲ့အနေထားပဲ။ဟုတ်ပြီ။ဘယ်သူမှဒီဥဉ္ဇဏချင်းသိချင်းကလွတ်မှာမလွတ်တာ။မလွတ်တော့ဥပ္ပါဒောဘဝမှာဖြစ်ပေါ်လာတာဟာတကယ့်ကိုဘယဘေးကြီးပဲကြောက်เสียကြီးပဲ။သေးရမလီတဏီနိနဲ့တော့သေးရမယ်မသေးသေးဘူးဆိုရင်လည်းအိုးရမယ်နော်အိုးရမယ်နာရမယ်နောက်ဆုံးသေးရမယ်တရားကပြေးလို့မလွတ်တော့အဲ့တော့ကြောက်เสียကောင်းတာပေါ့ဖြစ်ပေါ်လာခြင်းဟာကြောက်เสียဥပ္ပါဒောပယံအစကြီးပဲကြည့်လိုက်တဲ့အခါကျတော့အနုပ္ပါဒောခေမံမဖြစ်မှာပဲအေးချမ်းမှာပါဖြစ်နေတော့ကြောက်เสียကြီးပဲလို့မြင်တဲ့ယောဂီပုဂ္ဂိုလ်မဖြစ်မှာပဲအေးချမ်းမယ်ဆိုရဲဟာလက်မြင်လာတော့အာရိနဝဉဏ်ကအဲ့လိုတူတူတစ်ခုကိုအပြည့်မြင်လာလို့ရှင်ဟိုတစ်ခုကိုလည်းအကောင်းမြင်လာတယ်အဓိကသင်္ခါရတရားတွေပေါ်မှာအပြည့်မြင်လာပြီးတော့သင်္ခါရတရားမရှိတဲ့ပုံဆိုလိုတာအာရိနဝဉဏ်ရလို့ရှင်နိဗ္ဗာန်ရဲ့သဘောကိုနည်းနည်းရိပ်ဆားလာတဲ့သဘောရှိတယ်နော်နိဗ္ဗာန်ကိုမြင်သေးတာမဟုတ်ပေမဲ့လို့ဥပ္ပါရောဘယံအနုပ္ပါရောခေမံထင်မြင်လေကနိဗ္ဗာန်ကိုလှမ်းပြီးတော့မြင်တဲ့သဘောဖြစ်လာတယ်ပေါ့တွတ်တက်မှုပဲဒါတခုကိုပြည့်လို့မြင်နော်ဘဝတန်လျာမှာဖြစ်နေတာဟာကြောက်เสียမဖြစ်ဘူးဆိုမှငြိမ်းချမ်းမယ်နောက်တကဥပ္ပါရောဒုက္ခအနုပ္ပါရောဒုက္ခဘဝမှာဖြစ်နေတာကဒုက္ခမဖြစ်ရင်ဒုက္ခ။ဟော။စဉ်းစားတတ်လား။ဖြစ်နေတာဒုက္ခပဲဆိုရင်တော့မဖြစ်မှပဲဒုက္ခဆိုလာမယ်ဆိုတာ။သဘောပေါက်လား။ဥပ္ပါရောသင်္ခါရာအနုပ္ပါရောနိဗ္ဗာန်။အဲ့တော့ဥပ္ပါရကသင်္ခါရာဖြစ်နေတာကသင်္ခါရာမဖြစ်တာကနိဗ္ဗာန်ဆို။ဟောတဲ့တပိုင်းကနိဗ္ဗာန်ကိုမြင်လာ။ငါးချက်ပဲသူက။နော်။ဥပ္ပါရရဲ့ပေါ်တာရဲ့နိမိတ်တာရဲ့အာယုဟနာရဲ့ပဋိသန္ဓေရဲ့လို့ဒီအချက်၅ချက်နဲ့ပတ်သက်ပြီးတော့ရှုမြင်သုံးသက်လာမှုကတိုးတက်လာတယ်ပေါ့အာရိနဝအနေနဲ့အပြည့်အနေနဲ့ကြည်တာဥပ္ပါရဥပ္ပါရဆိုတာအတိတ်ကံကြောင့်ဒီဘဝမှာဘဝမှာဖြစ်လာတယ်ဒါတစ်ခုပဝဋ္ဌဆက်လက်ဖြစ်နေရတယ်ဒါတစ်ခုနိမိတ်တဘဝရဲ့ပုံရိပ်တွေနဲ့ကြုံတွေ့ရတယ်သင်္ခါရပုံရိပ်တွေနဲ့ကြုံတွေ့ရတယ်ဒါတစ်ခုအာယုဟနနောက်ဘဝဖြစ်ဖို့ကံတရားတွေအထောက်တယ်ဒါတစ်ခုပဋိသန္ဓေနောက်ဘဝပဋိသန္ဓေတစ်ခုရလာတယ်ဒီ၅ခုကဒုက္ခရောက်ဖို့တွေကြီးပဲအကုန်လုံးအဲ့လိုဒုက္ခရောက်ဖို့တွေအဲ့ဒါတွေဟာအကုန်လုံးဒုက္ခပေးမဲ့အရာတွေကြီးပဲနော်အတိတ်ကညောင်းဒီဘဝမှာဖြစ်လာတာလဲဒုက္ခရောက်ဖို့ပဲဖြစ်စဉ်မှုဆက်ဖြစ်နေတာလဲဒုက္ခရောက်ဖို့ပဲဖြစ်ပေါ်လာတဲ့အာယုနမိတ်ဒီသင်္ခါရပုံရိပ်တွေကလဲဒုက္ခရောက်ဖို့ပဲအာယုနဆိုတဲ့နောက်ဘဝပရိသေရိအတွက်ကံတရားတွေပြုလုပ်နေတာလဲဒုက္ခရောက်ဖို့ပဲအဲ့ဒီကံတရားကြောင့်ရလာတဲ့ပရိသေရိဆိုတာလဲဒုက္ခရောက်ဖို့ပဲအဲ့တော့ ဥပ္ပါဒဘောဓနိမိတ်တအာယုနာပရိသန္တိဆိုတဲ့ဒီ၅ခုကဖေးရနေပဲဖြစ်တယ်အပြည့်အနာစာတွေပဲဖြစ်တယ်အဲ့ဒါရဲ့စံကျင်မဲ့အနုပါဒမဖြစ်ခြင်းအဘောဓဆက်လက်မဖြစ်ခြင်းအာနိမိတ်တအယိတ်ပုံရိပ်နိမိတ်မရှိခြင်းအနာယုနာအာမထုတ်ခြင်းနဲ့နဗောဓိပရိသရေအနေနဲ့မဖြစ်ခြင်းဆိုတာကြတော့ဒါကြတော့နိဗ္ဗာန်ပဲတစ်ဖက်ကအပြစ်အဲ့ဒါတွေကင်းလို့သွားလို့ရှိရင်ကောင်းကျိုးချမ်းသာပဲလို့ဒီလိုရှုမြင်လာတာသူကအဲ့ဒါကြောင့်မို့ရှေးဆရာတွေကဥပ္ပန္တံသဘောတံသနိမိတ်တံဒုက္ခံတိပတ္တတိအာယုနာပရိသန္တေညာနာအာရိနဝေဣဒံဆိုပြီးအာရိနဝဉာဏ်ဖြစ်တဲ့အကြောင်း၅မျိုးကိုဖော်ပြထားတာဖြစ်တယ်ဥပ္ပါဒဘဝမှာမွေးဖွားတဲ့အနေနဲ့ဖြစ်လာတာပောဒဆက်လက်ဖြစ်နေတာနိမိတ်တရထားတဲ့သင်္ခါရပုံရိပ်တွေဒါရီယဒုက္ခတွေပဲလို့အာယုနာကံတရားတွေကိုဒီဘဝမှာပြုလို့အထောက်ချင်တဲ့ပဋိသန္ဓိနောက်ဘဝမှာဖြစ်လာမယ်ပဋိသရီဒါတွေဟာအာရိနဝဉာဏ်ရဲ့အပြစ်နာစာတွေပဲမြင်ရတဲ့အပြစ်နာစာတွေပဲအာရိနဝဉာဏ်နဲ့မြင်တဲ့အပြစ်နာစာတွေလို့ဆိုလိုတယ်နောက်တစ်ခုကအနုပါဒံအပ္ပောတံအာနိမိတ်တံဒုက္ခံဒိသာသူရဲ့ဆန့်ကျင်မဲ့ဘဝမှာဖြစ်မလာဘူးဆက်လက်မဖြစ်ဘူးဘုံရိပ်တွေကင်းတယ်ဆိုတာကဒုက္ခအနာယုနာအမတိတန္တိအာမထုတ်ဘူးနောက်ဘဝမှာပရိသေမဖြစ်ဘူးလို့သိရတဲ့အာကဉာဏ်နဲ့လို့သိတာက၅ခုအဲ့တော့အပြစ်လို့မြင်တာက၅ခုအပြစ်ကင်းတယ်လို့မြင်တာက၅ခုဒါအာရိနဝဉာဏ်နဲ့ပတ်သက်ပြီးအာရိနဝက2ခုမြင်တယ်လို့ဒီလိုမှတ်တစ်ဖက်ကအပြစ်မြင်တယ်ဟိုတစ်ဖက်ကအကောင်းမြင်တယ်ပေါ့အဲ့ဒါနိဗ္ဗာန်ကိုတစွန်းတစမြင်ခြင်းပဲဖြစ်တယ်ပေါ့အဲ့ဒါတိုးတက်လာတဲ့အနေထားလို့ဒီလိုဆိုလိုက်မှာတိုးတက်လာမှုပဲအဲ့လိုအာရိနဝဉာဏ်ဖြစ်လာပြီးတဲ့နောက်မှာနောက်ထပ်ရှုမြင်သုံးသပ်မှုတစ်ခုတိုးတက်လာအဲ့ဒါဘာလို့ဆိုလို့ရှိရင်တပိသင်္ခါရေအာရိနဝတောပတ္တံတောသင်္ခါရကတိနိဗ္ဗိဒတိဥက္ခန္တတိနာပိရတိသင်္ခါရတရားတွေရဲ့အပြစ်နာစာကိုတွေ့လာတဲ့အခါမှာဘာတုတ်တဲ့ဖြစ်ပေါ်လာတော့ဆိုရင်သင်္ခါရတရားတွေပေါ်မှာစိတ်ပြက်ညှိငွေ့လာမှုဖြစ်ပေါ်လာတယ်နိဗ္ဗိဒဉာဏ်လို့ခေါ်တယ်နော်နေပြီးတော့ညာဖြစ်လာတယ်ညီငွေ့စရာဖြစ်လာတယ်တဲ့ညီငွေ့တယ်ဆိုတာဘာကိုပြောတာတော့ဆိုလို့ရှိရင်တွေ့တာမှုတွေကုံဆုံးလာတာကိုပြောတာပဲညီငွေ့တယ်ဆိုတာဟိုစိတ်ဝင်စားတာမရှိတော့စိတ်ပြက်လာတယ်ပေါ့နော်သင်္ခါရတရားတွေပေါ်မှာစိတ်ပြက်လာတယ်ညီငွေ့လာတယ်သင်္ခါရတရားတွေကိုမရချင်တော့တဲ့အရာမျိုးဖြစ်လာတယ်တော့သင်္ခါရတွေပေါ်မှာမပျော်တော့မပျော်ပျော်စရာမကောင်းဘူးဆိုတဲ့အသည့်နဲ့သင်္ခါရတရားတွေပေါ်မှာမလိုချင်တဲ့အနေအထားမျိုးရှုမြင်သုံးသပ်လာလို့ရှိရင်နိဗ္ဗိဒဉာဏ်လို့ဒီလိုပြောတာအဲ့တော့ဒါကိုခြုံပြောလိုက်မယ်ဆိုလို့ရှိရင်ဖင်ငန်းဉာဏ်ပြီးတဲ့နောက်မှာအသည့်ဉာဏ်၃မျိုးအခိုက်အတန့်လေးမှာအသိဉာဏ်၃မျိုးပြောင်းလာတယ်ပေါ်လာတယ်ဘာလို့ဆိုရင်ပြဋ္ဌာန်းလေးကိုမြင်ပြီးတဲ့နောက်မှာကြောက်စရာပါလားလို့မြင်တာတစ်ခုအပြစ်တွေမြင်လိုက်တာလို့မြင်တာကတစ်ခုစိတ်ပြည့်စရာကောင်းလိုက်တာလို့မြင်တာကတစ်ခုညှိငွေ့လာတယ်ပေါ့နော်အဲ့ဒီဉာဏ်၃ခုပေါ့ဖယဉာဏ်အာရိနဝဉာဏ်နိဗ္ဗိဒဉာဏ်အဲ့ဒီဉာဏ်သုံးခုဟာတူတူပဲတဲ့ အိမ်မုံလေးခြားနာလို့သာခေါ်နေတာဝိပဿနာဉာဏ်တူတူပဲအဲ့ဒီဉာဏ်နဲ့ကဘယ်ကနေပြီးတော့ဖြစ်လာတာတော့ဆိုဒီဖင်ကဉာဏ်ရပြီးတဲ့နောက်မှာကြောက်စရာလို့မြင်တဲ့ဖယဉာဏ်ကနေပြီးတော့အပြည့်အနာစာဖြစ်လာတယ်တွေ့လာတယ်ညီငွေစရာဖြစ်လာတယ်ဆိုတာတွေ့တဲ့ဖြစ်ပေါ်လာမှုပဲအဲ့တော့ဒီသုံးခုကိုဘုရားညာလို့လည်းခေါ်နိုင်တယ်အဲ့ဒီဘုရားညာကိုပဲအာရိနဝညာလို့လည်းခေါ်တယ်အဲ့ဒီအာရိနဝညာကိုပဲနိဗ္ဗိဒညာလို့လည်းခေါ်တယ်ဆိုလိုတာဟောအဲ့လိုခေါ်လိုက်တာသူဒီသုံးဘုရားတူတူပဲစကလုံးဝင်ကွဲနေတယ်ဘာကြောင့်ကွဲတာတုံးဆိုဖြစ်ပုံချင်းရာရှုမြင်သုံးသပ်မှုတွေမတူကြလို့ပဲညာထဲမှာကောင်းထဲမှာပေါ်လာတာမျိုးစုံပေါ်လာတယ်အဲ့တော့လူတယောက်တည်းမှလည်းအကုန်ပေါ်ကျမပေါ်မှာပေါ့တချို့ကြတော့အဲကြောက်စရာလို့မြင်တာလဲဖြစ်ဖြစ်ပြင်းမဲ့တချို့ကြတော့ဟိုစိတ်ပြည့်စရာဟိုအပြည့်အနာစာတွေလို့ပဲမြင်တာလဲရှိပဲနောက်ကြတော့ဩညီငွေစရာခြေနှက်စရာမကောင်းမှုလို့မြင်လာတာလဲရှိနိုင်တယ်အဲ့ဒီသုံးခုဟာဖယဉဏ်ရဲ့ဖယဉဏ်တစ်ခုတည်းကိုပဲဖယဉဏ်လို့လည်းခေါ်တယ်အာရိနဝဉဏ်လို့လည်းခေါ်တယ်နိဗ္ဗာန်ဉဏ်လို့လည်းခေါ်တယ်လို့ဒီလိုမှတ်သားရမှာဖြစ်တယ်ပေါ့နော်ဒါပရိသတ်မိရမဲ့ပါဠိတော်မှာဒီသုံးခုကိုတစ်ခုတည်းပေါင်းပြီးတော့ပြောထားတာပဲဖြစ်တယ်ပေါ့အဲတော့အခုလို့သင်္ခါရတရားတွေပေါ်မှာမပျော်တော့ဘူးလို့ဆိုလိုက်တာနဲ့စိတ်ပြည့်ညီငွေ့လာတဲ့အခါသင်္ခါရကင်းရနိဗ္ဗာန်ကိုလှမ်းမြောလာတဲ့အတိတ်ပဲရတယ်နော်လှမ်းမြောလာတဲ့အတိတ်ပဲကြောက်စရာလို့ဘေးသင်္ခါရတရားတွေကိုဘေးရန်လို့မြင်လာတဲ့အခါဘေးကင်းတဲ့နေရာကိုလှမ်းကြည့်လာတယ်သင်္ခါရတရားတွေကိုအပြစ်နာစာလို့မြင်တဲ့အခါအပြစ်နာစာကင်းတဲ့နေရာကိုလှမ်းမြောကြည့်လာတယ်သင်္ခါရတရားတွေကိုစိတ်ပြည့်ညီငွေစရာလို့မြင်လာရင်သင်္ခါရကင်းတဲ့နိဗ္ဗာန်ကိုအေးချမ်းတဲ့နေရာတစ်ခုနော်ပြောမွေးစရာတစ်ခုအနေနဲ့မြင်လာ။ဌာနိဗ္ဗာန်ကိုစပြီးတော့မြုံမှန်းလာတဲ့အနေအထားတစ်ခုရ။ဒီဉာဏ်ဤမရဘဲနဲ့ပုထုဇဉ်တွေကနိဗ္ဗာန်ကိုတို့ချင်တယ်ဆိုတာဟာအတန်ကြာလို့တို့ချင်တဲ့သဘောပဲရှိတာနော်။တကယ်ဒီဉာဏ်ဤရပြီဆိုတဲ့အခါမှာနိဗ္ဗာန်လို့ချင်တာဘုထင်ရှားလား။ဘာလို့လို့ဆိုကိုရထားတဲ့အပေါ်မှာစိတ်ပြညင်းငွေ့လာမှာတကယ်နိဗ္ဗာန်ရဲ့တန်ဖိုးကိုပို့တိလာတာဒါကြောင့်မို့လို့လူတွေဟာကျမ်းမာနေတဲ့အချိန်မှာကျမ်းမာရဲ့တန်ဖိုးကိုသိမသိဘူးမကျမ်းမာပြီဆိုမှကျမ်းမာရဲ့တန်ဖိုးကိုသိတယ်မငြိမ်းချမ်းပြီဆိုမှငြိမ်းချမ်းရဲ့တန်ဖိုးကိုသိတယ်ပျော်ရွှင်မှုဆုံးရှုံးပြီဆိုတော့မှပျော်ရွှင်မှုရဲ့တန်ဖိုးကိုသိတယ်အဲ့ဒါလိုပဲသင်္ခါရတရားတွေရဲ့အပြစ်တွေကိုမြင်လာပြီဆိုတော့မှနိဗ္ဗာန်ရဲ့တန်ဖိုးကိုသိလာမှာဖြစ်တယ်ပေါ့ဒါနှိုင်းရှင်လို့သိတဲ့အသည့်မျိုးတွေဟာဒီလိုပဲဖြစ်တတ်တယ်ပေါ့ဒါကြောင့်ဝိပဿနာတရားကိုကြိုးစားအထောက်ကြတဲ့ပုဂ္ဂိုလ်တွေရဲ့အမြင်တွေဟာတစ်ဆင့်ပြီးတစ်ဆင့်တိုးတက်မြင့်မားလာပြီနိဗ္ဗာန်ဘက်ကိုခြေတလန်းဝင်လာတဲ့သဘောပဲဒီညာနေရလာရင်နိဗ္ဗာန်ဘက်ကိုလန့်တက်လာတဲ့သဘောဖြစ်တယ်အဗ္ဗဓမ္မစနစ်ကြတယ်ဒီအသိဉာဏ်တွေရေးထားပုံနေရတကယ်လေအခုလို့မြင်လာတယ်ဆိုတာထင်ရှားတယ်ပေါ့နော်တကယ်လဲတွေ့လို့ကြည့်ရင်လည်းတကယ်ဖြစ်တဲ့အရာတွေဖြစ်လို့အဗ္ဗဓမ္မစီစနစ်နဲ့လမ်းစဉ်ညွှန်ပြထားတာရှိရသော်ပြရဲ့တရားတော်တွေရှိနေသေးသမျှကာလပတ်လုံးလန်းစင်လုံထုံအပြေဝါရှိနေသည်ဗျာကာလပတ်လုံးတရားဥတရားမြတ်မရနိုင်ဘူးဆိုတာမရှိဘူးကိုယ့်ရဲ့အရင်ချင်းပေါ်မှာမှုတည်ပြီးတော့တရားဥတရားမြတ်ဆိုတာရနိုင်တယ်နိဗ္ဗာန်ဆိုတာလည်းသိနိုင်တယ်နောက်ဆုံးမှာဒီဘဝမသိလည်းပဲနောက်ဘဝတွေသိဖို့အဗ္ဗဓမ္မနိစ္စလာတယ်ပေါ့ဒါနိဗ္ဗာန်သွားတဲ့လမ်းကြောင်းတွေဟာဒီလမ်းကြောင်းတိုင်းပဲဆိုတာအဗ္ဗဓမ္မသိကြတယ်ဒါကြောင့်တရားချက်ခင်သူရောစဉ်ပြိဋ္ဌာန်ပေါင်းတို့သံဃာနဲ့နိဗ္ဗာန်အကြောင်းမှာ တန်တရားကထွက်ပြီးတော့နိဗ္ဗာန်ကိုလှမ်းတဲ့ခြင်းနဲ့ဆိုရင်တန်တရားရဲ့အပြစ်တွေကိုမြင်အောင်တန်တရားထဲမှာဘာတွေရှိတယ်ဆိုတာလေ့လာသုံးသပ်ဆင်ခြင်ပြီးတော့တန်တရားထဲမှာရှိတဲ့ယုံနဲ့တရားတွေရဲ့အပြစ်ကိုရှုမြင်သုံးသပ်နိုင်မှာ။နော်။နိဗ္ဗာန်ဆိုရရဲ့တန်ဖိုးကိုသိရှိနားလည်မှာဖြစ်တယ်လို့ကိုယ်စီကိုယ်စီမှတ်သားပြီးနိဗ္ဗာန်တရားကိုသိရှိအောင် 조사아토나냐바세공드리 야시마달레야시마달레네번찬다고네번찬다고여마뷰나이바도죠여마뷰나이바도죠더바아디냐더바아디냐야시지양야시지양시단자레예시단자레예더바드빈더바드빈신진바신진바유루자유루자유에바다다나에바다나
ရမဒနာရမဒနာတရားအလူတော်ကိုတရားအလူတော်ကိုပေးလူကြပါကုန်၏ပေးလူကြပါကုန်၏ရတော်မြတ်ကိုရတော်မြတ်ကိုယုတိလေးမြတ်စွာယုတိလေးမြတ်စွာမမတ်သာသာမမတ်သာသာအာယုထားလျက်အာယုထားလျက်ဒါကြကြပါကုန်၏ဒါကြပါကုန်၏တရားတော်မြတ်ကိုတရားတော်မြတ်ကိုနတဘဝတ္ထုနတဘဝတ္ထုအစုစုတို့ဖြင့်
ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလို့ကြရသောဤကောင်းမှုဤကုသိုလ်စုစုသည်ဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည်းဤကောင်းမှု၏အဖို့ဘာကကို
အမိအဖာအဖို့အဖွာဆရာသမားမဆာ၍ကဘာသူကဘာသာကုဏမြမာတတဝမြတို့အားမြအမြဝေငှပါကုန်၏ကုသိုလ်အမြကုသိုလ်အမြကိုစီရကြကုန်သည်ဖြစ်၍
ကိုယ်စိတ်နှစ်ဖြာချမ်းသာကြသည်ချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းဖြစ်ကြပါစေကုန်သတည်းအာရုံချမ်းသာကြသည်အမြအမြအမြအမြ